မြန်မာနိုင်ငံရေးကိစ္စအတွေ့အာရှနိုင်ငံတွေကိုလှည့်လည်သွားရောက်နေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဂင်ဘရီဟာဒီကနေ့ပဲအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာစစ်အစိုးရကသာဒီမိုကရေစီပေါ်ဆောင်ရေးတွေလုပ်မယ်ဆိုရင်ကုလသမဂ္ဂကနေအကျိုးခံစားခွင့်တွေပေးမှာပါလို့ပြောသွားပါတယ်။ဒါပေမဲ့သူကစစ်အစိုးရကိုဖိအားပေးဖို့လေတရုတ်နိုင်ငံကိုတိုက်တွန်းသွားခဲ့ပါသေးတယ်။ဆိုတော့မစ္စတာဂင်ဘရီရဲ့ခီးစဉ်ကိုဘန်ကောက်ကနေစောင့်ကြည့်နေတဲ့ကိုသင်းထက်ဦးကပြပြပါအောင်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာဒီနေ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမစ္စတာဂင်ဘရီကအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးဟာဆန်ဝီယာယူတာနဲ့တွေ့ဆုံပြီးသတင်းတောက်တွေကိုသူတို့တွေ့ဆုံဆွေးနွေးတာတွေနဲ့ပတ်သက်လို့ရှင်းပြပါရတယ်။သူကဒင်္ဂဒကာတိုင်းဝိုင်းအနေနဲ့မြန်မာစစ်အစိုးရအပေါ်မှာအရေးယူပိတ်ဆို့ဖို့အပြစ်ပေးဖို့တသက်တည်းမဟုတ်ပါဘူး။တကယ်လို့မြန်မာစစ်အစိုးရဘက်ကမှန်မှန်ကန်ကန်လှုပ်လာခဲ့မယ်ဆိုရင်အကျိုးခံစားခွင့်တွေလည်းပေးမှာပါဆိုတာကိုစစ်အစိုးရကအကြောင်းကြားသွားပါတယ်။မြန်မာစစ်အစိုးရလမ်းမပေါ်မှာရောက်လာအောင်အားပေးတိုက်တွန်းနိုင်တဲ့စုစုစည်းစည်းချင်းကပ်မှုကိုတုံးမယ်လို့လည်းပြောပါတယ်။ဂျကာတာမှာမစ္စတာဂမ်ဘရီကသတင်းတောက်တွေကိုအခုလိုပြောပါတယ
် My visit here is the second in just a few weeks and it is in connection with how best we can work together that is Indonesia as the Republic of Indonesia and as an important member of
အင်ဒိုနီးရှားနိုင်ငံကိုလာခဲ့တဲ့ခီးစဉ်ကဒီသတင်းပတ်အနေငယ်အတွင်သူ့ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်တဲ့အကြောင်းအာဆီယံတဲကအရေးကြီးတဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံရေးဘာရီလုံနိုင်မယ်ဆိုတာဆွေးနွေးအဖြေရှားနေတဲ့အကြောင်းအားလုံးရဲ့တူညီတဲ့ကြီးမန်းချက်ကတော့မြန်မာပြည်ဟာလူခွင့်ရေးကိုလေးစားပြီးငြိမ်းချမ်းတည်ငြိမ်တဲ့နိုင်ငံတစ်ခုဖြစ်လာဖို့ပါလို့မစ္စတာဂမ်ဘရီကပြောသွားတာပါတရုတ်နိုင်ငံကိုလည်းမြန်မာစီအစိုးရကိုဒီမိုကရေစီရေးလှုပ်ဆောင်လာအောင်ပို့ပြီးတော့တွန်းအားပေးဖို့သူတိုက်တွန်းမယ်လို့ပြောပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာရေးမှာအကူအညီတွေအများကြီးပေးခဲ့ပါတယ်လို့လည်းမစ္စတာဂမ်ဘရီကပြောသွားပါတယ်သူဟာအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်အင်ဒိုနီးရှားသမ္မတဆူဇီလိုဘန်ဘန်ယူရာဟိုယူနိုနဲ့လည်းတွေ့ဆုံပြီးကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့အကြောင်းကြားစာကိုပေးရပါတယ်ဒါနဲ့ပတ်သက်လို့မစ္စတာဂမ်ဘရီကအာဆီယံနဲ့မြန်မာနိုင်ငံရဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဂျာဝင်ဆောင်ရွက်ချက်တွေကိုဘယ်လိုပံ့ပိုးမလဲဘယ်လိုအရှိန်မြင့်ပြီးကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေရှာဖို့ဆွေးနွေးတာဖြစ်ပါတယ်။လာမယ့်လစင်ကာပူမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်နောက်မြန်မာနိုင်ငံကိုသူပြန်သွားဖို့စီစဉ်ထားတဲ့မျှော်လင့်ထားတဲ့ခီးစဉ်မတိုင်ခင်မြမအကြီးဘလို့အချိန်မြင့်ပြီးပူပေါင်းဆောင်ရွက်မယ်ဆိုတာနီလန်းရှာဖို့ဖြစ်ပါတယ်လို့မစ္စတာဂမ်ဘရီကပြောသွားပါတယ်မြမစီအစိုးရဗိုလ်ချုပ်မူကြီးတန်းရွှေကအင်ဒိုနီးရှားသမ္မတဆူဇီလိုဘန်ဘန်ယူရာဟိုယူနိုစီစာရေးပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးမစ္စတာဂမ်ဘရီနဲ့ပူပေါင်းဆောင်ရွက်မယ်အကြောင်းမြန်မာနိုင်ငံအတွင်းရဲ့ပြဿနာတွေကိုငြိမ်းချမ်းချမ်းဖြေရှာသွားမယ်အကြောင်းခရီးပေးရေးသားခဲ့တယ်လို့အင်ဒိုနီးရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်ဒီနေ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးဟာဆန်ဝီယာယူတာကလည်
း The fact is that Myanmar is ASEAN member country but that matter as we have done in the past we will continue to engage Myanmar collectively as ASEAN
မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်အားလုံးကမြန်မာနိုင်ငံနဲ့ဆက်ပြီးတပေါင်းတစည်းတဲ့ထိတွေ့ဆက်ဆံရေးမူကိုကျင်းသုံးသွားမှာဖြစ်ပါတယ်အင်ဒိုနီးရှားသမ္မတဆူဇီလိုဘန်ဟန်ယူရာဟိုယူနိုအနေနဲ့လည်းမြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြတ်ရေးမှာအင်ဒိုနီးရှားနိုင်ငံဘက်ကဘယ်လိုကူညီနိုင်မလဲဆိုတာကိုဗိုလ်ချုပ်မူကြီးတန်းရွှေစီစာရေးအကြောင်းကြားခဲ့ပါတယ်လို့အင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးဟာဆန်ဝီယာယူတာကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ